ရန်ကုန်လမ်းမတော်မြို့နယ်ကဗဟိုအမျိုးသမီးဆေးရုံကအကြမ်းမဖက်အာဏာပိစံရေးစီဗီအမ်လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေဟာအလုပ်ပြန်ဆင်းဖို့ချင်းချောက်ခံနေရပါတယ်။ရဲနဲ့စစ်သားတွေကဝန်ထမ်းအင်အားတွေကိုလာရောက်ချင်းချောက်ပြီးဆေးရုံဝန်ထမ်းတွေကိုအလုပ်ဆင်းခိုင်းခဲ့တာပါ။အဲ့ဒီနောက်မှာတော့ဝန်ထမ်းအများအပြားထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုကိုရဲမောင်ကပြောပြမှာပါရှင်။
အာနာပိစံရေးစီရီယံလှုပ်ရှားမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့ဇမ္မတော်မြို့နယ်မှာရှိတဲ့ဗဟိုအမျိုးသမီးစေယုံကဝင်တဲ့အိမ်ဟာကိုရဲနဲ့စစ်သား40လောက်မေလ23ရက်တနင်္ဂနွေနေ့ညမှာပထမတစ်ကြိမ်လာရောက်ပြီးတော့ဝင်တဲ့တွေကိုချင်းချောက်ခဲ့ပါတယ်။အဖမ်းခံမလားအလုပ်ပြန်ဆင်းမလားလို့လက်နက်အင်အားအပြည့်နဲ့တပ်ဖွဲ့ဝင်တွေကချင်းချောက်သွားတဲ့အကြောင်းကိုရိုင်းချင်းချောက်ခံရခဲ့သူစီရီယံစေယုံဝင်တဲ့သူကပြောပြပါတယ်။
ဒီမှာနေပါလို့ရှိတဲ့မိသားစုတွေပေါ့နော်အဲ့မှာကျတော့အင်ဂျီ40လောက်ရှိတယ်အဲ့အင်ဂျီ40လုံးကိုတင်တယောက်ထွက်တင်တယောက်ထွက်လို့ဆိုပြီးတော့အဲ့မှာဒီအဲ့ကျွန်တော်တို့ရဲ့ဒုံမျိုးစေုံစေုံအုပ်ကြီးရောပါတယ်ရဲ20စစ်သား20လောက်ကစနက်တွေထောက်ပြီးတော့အကုန်လုံးတန်းစီခိုင်းတယ်မနက်ချံကိုအလုတ်ဆင်းမဆင်းရင်ဒီကားဝတ်တက်ရမယ်ဆိုပြီးတော့ရဲကားတွေအချုပ်ကားတွေကသူတို့ကအစီအစ်ထားတာပါဘသူဘသူမှတော့မဖမ်းသွားဘူးမဖမ်းသွားဘဲနဲ့စနက်နဲ့ချင်းချောက်တာကိုအကုန်လုံးကြောက်တဲ့အတွက်သူတို့မနေ့ကတန်းစီရဲ့အဲရောက်40လောက်တည်းကိုသူတို့ကဗာပြောလဲဆိုတော့အစင်းလာမစင်းလာတော့မသိဘူးလောလောဆယ်မှာတော့ဝန်ခံတတိလက်မှတ်ထိုးွားပါဆိုပြီးလက်မှတ်ထိုးွားခိုင်းလိုက်တယ်။လက်မှတ်ထိုးွားခိုင်းပြီးတော့အဲတန်းစီရဲ့လူတွေအကုန်လုံးဓာတ်ပုံနေကြတယ်။ဒီလူတွေမနေ့ကညနေသူတို့အလုပ်ထဲမှာမြင်းမြန်ပါတယ်။ဝန်ခံတတိထိုးပြီးတော့အလုပ်ဝင်ရိုက်ပြီးတော့သူတို့အကုန်လုံးယူသွားပြီးတော့တယောက်ချင်းစီကိုသူတို့ပြန်ထွက်လိုက်တယ
်။တကုံမျိုးနယ်ထဲမှာရှိတဲ့ဗဟိုအမျိုးသမီးဆေးရုံနောက်ထပ်အင်အားဝင်းစီကိုလည်းည9နာရီလောက်ကပဲစစ်တပ်နဲ့ရဲအင်အား40လောက်ကဝင်ရောက်ပြီးတော့ CDM ခေါင်းဆောင်ပိုင်းဆိုတဲ့လူနာမည်နဲ့အိမ်တွေမှာရှာဖွေစစ်ဆေးခဲ့ပါတယ်။အဲ့ဒီတဲကမှ CDM လုံနေတဲ့ဝန်ထမ်း2ယောက်ရဲ့အမျိုးသား2ဦးကိုအရင်ဆုံးဖမ်းဆီးခေါ်ဆောင်သွားပြီးတော့သူတို့အမျိုးသမီးတွေကိုအလုပ်ပြန်ဆင်းဖို့ချင်းချောက်ပြောဆိုပြီးမှပြန်လွှတ်ပေးလိုက်တယ်လို့ပြောပါတယ်။အခုလိုစစ်တပ်ကလာရောက်ချင်းချောက်ခဲ့ပြီးနောက် DOA ကိုပြောပြတဲ့ CDM ဝန်ထမ်းအပါအဝင်ဝန်ထမ်း150ကျော်လောက်ဝန်ထမ်းအင်အားတွေကနေစွန့်ခွာတင်းချောင်နေကြရပါတယ်။အခုတည်းဒီတခြားသွားစရာနေရာမရှိပဲလက်ရှိနေရာမှာဝန်ထမ်းတချို့ကျန်နေတယ်လို့ပြောပြပါတယ်
။ဟိုရေးကြီးစားစားတဲ့အဝတ်စားယူပြီးတော့ဖတ်သွားတဲ့ဝန်ထမ်းအင်အားကဒီမနက်ကြီးဆိုရင်150လောက်ရှိပါတယ်။ကြောင်မှုရှိဖို့အတွက်ကိုတကယ်လုံးဝအခန်းမရှိဘဲနဲ့ညွာလဲပြန်ရမရှိဘူးစီမျိုးလဲမရှိဘဲနဲ့အခန်းကြောင်းတရားမရှိတဲ့လူတွေကဒီအချိန်မှာသူ့ရဲ့စိတ်ထဲမှာဟိုအလုပ်ပဲပြန်ဆင်းရမလို့လို့ဒီတော့ကအခန်းမရသေးတဲ့အတွက်သူတို့မှာဇွီးဟဖြစ်နေတဲ့လူတွေအများကြီးရှိပါသေးတယ်ခင်ဗျအစီအရာဝန်ထမ်းတွေလည်းပြန်နေခဲ့ပါသေးတယ်ပြန်ဆင်းနေတဲ့လူတွေကြတော့ကျွန်တော်တို့ကဖုန်းပြမဆက်တော့ဘူးမှာသူတို့အဲ့ဒါ
စစ်တပ်ကတနင်္ဂနွေနေ့ညကလက်နက်နဲ့ချင်းရောက်ခဲ့ပြီးနောက်မေလ24ရက်တနင်္ဂနွေနေ့ရုံးခွင့်ချိန်မှာတော့အောက်ခြေဝန်ထမ်း280တဲကဝန်ထမ်း40လောက်အလုပ်ပြောင်းဝင်နေကြတယ်လို့ CDN ဆက်လုပ်နေတဲ့ဝန်ထမ်းတယောက်ကပြောပါတယ်
။ငါကအခြေအနေကြောက်ကြည့်တူနေစုရှင်နေ80ခုနှစ်ပြန်ဆင်းလာမယ်ဆိုလို့ရှင်တော့40လောက်ရှိတယ်။ဝန်ထမ်းစီကအောက်ခြေဝန်ထမ်းစီက200နဲ့ဘောလောက်ရှိကြမှာ80တော်လောက်ရှိတာလေ
။ဘို့အမျိုးသမီးဖေးုံမှာစုစုပေါင်းဝန်ထမ်းအင်အား600ကျော်ရှိပြီးအဲ့ဒီတဲက900ကျော်လောက်ကအကြမ်းမဖက်အာဏာပိစံရေး CDN လှုပ်ရှားမှုကိုပာဝန်းခဲ့ကြတာဖြစ်ပါတယ်။CDM လှုပ်ရှားမှုကိုလုပ်ခဲ့ကြတဲ့ညီထားဝန်ထမ်း၊လျှက်စစ်ဝန်ထမ်း၊ပညာရေးဝန်ထမ်းစတဲ့အစိုးရဝန်ထမ်းတွေကိုလည်းဝန်ထမ်းအင်အားတွေကနေအသင်းဖြန့်ထုတ်တာ၊အမှုဖွင့်ထံဝရမ်းထုတ်တာ၊အသင်းအချက်ဖိအားပေးတာမျိုးတွေစစ်ကောင်စီကလုပ်ခဲ့ပါတယ်။ဖေဖော်ဝါရီ၁ရက်နေ့စစ်အာဏာသိမ်းပြီးနောက်စစ်အာဏာဆန်းကျင်ရေးလူမှုအုံကြွမှုတွေဇက်တိုက်ဖြစ်လာခဲ့တာနဲ့အတူအစိုးရဝန်ထမ်းတွေကလည်းရုံးမတက်အာဏာပိစံနဲ့လှုပ်ရှားမှုတွေလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ။